ရုရှားကိုပယ်ထိန်သုံးဒုံးကျည်တွေပေးပို့ခဲ့တယ်ဆိုပြီးအီရန်ကိုဥရောပနိုင်ငံတွေကအရေးယူပိတ်ဆို့မှုအသစ်တွေပြဋ္ဌာန်းလိုက်တာကိုတော့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအစ္စမီလ်ဘာဟီကရှုံချကန့်ကွက်လိုက်ပါတယ်။ဥရောပနိုင်ငံတွေဘက်ကဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့လည်း X လူမှုကွန်ရက်မှာပြန်လည်ညင်းဆိုထားပါတယ်။အီရန်နိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့အီရန်လေကြောင်းလိုင်းအပါအဝင်အဖွဲ့အစည်း9ခုကိုရုရှားကိုပယ်ထိန်သုံးဒုံးကျည်တွေလွှဲပြောင်းပေးခဲ့ရမှာပါဝင်ပတ်သက်လို့ဆိုပြီးဥရောပသမဂ္ဂကမနေ့ကပိတ်ဆို့တန်ခတ်မှုအသစ်တွေပြဋ္ဌာန်းလိုက်တာပါ။အရေးယူပိတ်ဆို့တဲ့အထက်မှာအီရန်နိုင်ငံကဆာဟာလေကြောင်း၊မဟန်လေကြောင်းနဲ့အီရန်ဒုတိယကောင်ဝေးဝင်ကြီးဆာအစ်ဟာမစ်ဂါလန်ဒရီတို့ပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းအီရန်နိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း6ခုကိုပိတ်မှတ်ထားအရေးယူလိုက်ပါတယ်။အီရန်နိုင်ငံဟာယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကိုပယ်ထိန်သုံးဒုံးကျည်တွေပေးပို့ခဲ့တဲ့အကြောင်းထောင်လဲရေးသတင်းရက်ွက်တွေကိုကိုကာပြီးမဟာမိတ်နိုင်ငံတွေကိုအချက်လက်ပေးပို့ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့လကပြောဆိုခဲ့ပါတယ်ရှင်။